ကဘာဝမ်းမှာပိုလီယိုရောဂါတိုက်ဖျက်ရေးလုပ်ခဲ့တာအခုဆိုရင်နှစ်20တန်လာပါပြီ1989ခုနှစ်မှာတော့ Rotary International လို့ဆိုတဲ့ဒီအဖွဲ့ကြီးကဥဆောင်ပြီးပိုလီယိုတိုက်ဖျက်ရေးအစီအစဉ်တွေကိုချမှတ်လှုပ်ဆောင်ပါတယ်နောက်တစ်နှစ်မှာတော့ကုလသမဂ္ဂရဲ့ကမ္ဘာ့ကျန်းမာရေးညီလာခံကြီးမှာကမ္ဘာဝမ်းမှာဒီပိုလီယိုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်သွားကြမယ်လို့ဆုံးဖြတ်ချက်တရထွက်လာပါတယ်တစ်နှစ်တစ်နှစ်ကိုခရင်းငယ်ပေါင်း3000လောက်ကိုဒုက္ခပေးနေတဲ့ဒီပိုလီယိုဗိုင်းရပ်စ်ပိုးကိုကာကွယ်ဆေးဝါးတိုက်ကျွေးတဲ့လှုပ်ရှားမှုတွေနဲ့ကုသပြန့်နှံ့မှုတွေကိုတားဆီးနိုင်လိမ့်မယ်လို့ကမ္ဘာ့ခေါင်းဆောင်တွေကအပြည့်အဝယုံကြည်ခဲ့ကြပါတယ
်။ We're down to the lowest number of polio infected districts ever in history. There's basically no question at this point that you can eradicate the disease everywhere.
ပိုလီယိုကုသဒေသအရေးအတွက်ကိုတမိုင်းမှာမကြုံစဘူးကိုအ ਨੇ ဆုံးကိုရှော့ချပစ်ခဲ့ပါတယ်။ရောဂါတိုက်ဖျက်ရေးအတွက်တကယ်တမ်းကိုပိုင်းဖြတ်မှုရှိခဲ့လို့ရှိရင်ဘယ်နေရာမျိုးမှာမဆိုပိုလီယိုအမြင့်ဖြတ်ရေးလုပ်နိုင်တဲ့ဆိုတာကိုအခြေခံအားဖြင့်ငင်းချက်ထုတ်စရာမရှိပါဘူးလို့ပြောသွားတာပါ။ဒါကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ပိုလီယိုရောဂါတိုက်ဖျက်ရေးလုပ်ငန်းအစီအစဉ်ညွှန်ကြားမှု Bruce Howard ကပြောသွားတာဖြစ်ပါတယ်။သူ့ရဲ့ပိုလီယိုတိုက်ဖျက်ရေးမဟာဗျူဟာတွေထဲမှာတော့တိမ်တက်စင်ပိုလီယိုဆေးတိုက်ကျွေးတဲ့လူလူလှုပ်ရှားမှုမျိုးတွေ၊နောက်ပိုလီယိုရောဂါပိုးထောက်လန်းရှာဖွေတဲ့စနစ်တွေ၊စမ်းသပ်ခံချက်လက်တွေကိုနိုင်ငံလုံးဆိုင်ရာမှာတစ်ခုနဲ့တစ်ခုချိတ်ဆက်ဖလှယ်တာတွေပါဝင်ပါတယ်။စစ်မှတ်ဖြစ်ပွားနေတဲ့အချို့နေရာတွေမှာဆိုရင်လည်းစစ်မှတ်ဖြစ်တာတွေကိုယာယီအပြစ်ခတ်ရက်ပြီးတော့ကလေးတွေကိုပိုလီယိုကာကွယ်ဆေးတိုက်ကျွေးတဲ့နေ့ကိုငင်းရတဲ့နေ့သဘောမျိုးဖြစ်နေလို့ဖို့လိုအပ်မှုတွေရှိခဲ့ပါတယ
် We've negotiated actual cessation of hostilities in I think it's 21 countries I can't remember the exact
နိုင်ငံပေါင်း20တန်နိုင်ငံမှာအတိုက်အခိုက်တွေကိုယာယီရပ်ဆဲထားဖို့ကျွန်တော်ညှိနှိုင်းကြိုးပမ်းခဲ့ပါတယ်အတိအကျဘယ်နှနေရာမှာလုပ်ခဲ့တယ်လဲဆိုတာကိုတော့ကျွန်တော်မမှတ်မိတော့ပါဘူးကျွန်တော်တို့ပိုလီယိုတိုက်ဖျက်ရေးအစီအစဉ်တွေဆောင်ရွက်နိုင်ခွင့်ရှိအောင်လက်တွဲဆောင်ရွက်မှုမျိုးတွေရှိခဲ့ပါတယ်လို့သူကပြောတာပါသူတို့ရဲ့အဲ့ဒီအစီအစဉ်ဆောင်ရွက်မှုတွေအတွက်အစိုးရအဖွဲ့တွေပုဂ္ဂလိကအဖွဲ့အစည်းတွေအများပြည်သူနဲ့ဆိုင်တဲ့ agency အဖွဲ့တွေထံကငွေကြေးနဲ့ဤပညာရေးဆိုင်ရာထောက်ပံ့မှုတွေရခဲ့တယ်လို့ Bruce Howard ကပြောပါတယ်။အဓိကအပူပေါင်းဆောင်ရွက်တဲ့အဖွဲ့တွေကတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နောက်ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ American ခြေစိုက်တဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနတွေနဲ့ပုဂ္ဂလိက Rotary International အဖွဲ့တွေဖြစ်ပါတယ်။ဒီကနေ့ထိတော့ဒီကလေးငယ် 1.5 ဘီလီယံကိုကာကွယ်ဆေးတိုက်ကျွေးနိုင်ခဲ့ပြီးတော့ virus ပိုးပြန့်နှံ့မှုကိုလည်း 99 ရာခိုင်နှုန်းအထိကိုရပ်တန့်စေနိုင်ခဲ့ပါပြီ။အဲဒါပေမဲ့လို့အချို့နိုင်ငံတွေအထူးဖြစ်ဆိုတော့ Nigeria နဲ့ India နိုင်ငံတွေမှာဆိုလို့ရှိရင်ဒီ polio virus ထပ်ပြီးတော့တွေ့ရတာမို့လို့အခုဒီမကြခင်နှစ်တွေကပဲနောက်ဆုံးအကြော့အနေနဲ့ရောဂါတိုက်ဖျက်ရေးအစီအစဉ်တွေထပ်လုပ်ခဲ့ရပါတယ်။ဒီထဲမှာမြန်မာနိုင်ငံလည်းပါပါတယ်။မြန်မာနိုင်ငံမှာတော့2000ခုနှစ်မှာ polio ရောဂါပိုးနောက်ဆုံးတွေ့ရှိပြီးဒီနောက်မှာတော့အစိုးရကပိုလီယိုရောဂါမြန်မာနိုင်ငံမှာကင်းရှင်းသွားပြီလို့ကြေညာထားတာပါ။အဲဒါပေမဲ့လည်းအခု2009ခုနှစ်နှစ်စမ်းပိုင်းမှာပဲမြန်မာနိုင်ငံနောက်ဖက်ရခိုင်ပြည်နယ်ဘက်မှာပိုလီယိုရောဂါပိုးပြန်ပြီးတော့တွေ့ခဲ့ပါတယ်။ဒါပေမဲ့လည်းဒီအစိုးရကျန်းမာရေးရောဂါတိုက်ဖျက်ရေးဦးစီးဌာနနဲ့အခြားကုလသမဂ္ဂအေဂျင်စီတွေပူးပေါင်းပြီးတော့မြန်မာနိုင်ငံအနှံ့အပြားရခိုင်ပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်း၊ချင်းပြည်နယ်အစရှိတဲ့ဒေသတွေမှာဒီပိုလီယိုကာကွယ်ဆေးတိုက်ကျွေးလှုပ်ရှားမှုတွေလုပ်လာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်ညွတ်စိန်က VOA ကိုခုလိုရှင်းပြထားပါတယ်
။နံပါတ်1ကတော့ဒီပိုလီယိုဆေးဝါးတွေပေါ့ကာကွယ်ဆေးပေါ့။အဲ့တော့ကျွန်တော်တို့ဖြစ်တယ်ဆိုတဲ့အဲဒီ April လထဲမှာကျွန်တော်တို့သိရဆိုတဲ့အဲဒီ April လမဆုံးခင်မှာဒီကာကွယ်ဆေးတွေပါပြီးစပြီးတော့အဲတပေးချိုးတွေပါပို့ပေးနိုင်တယ်။နောက်ပြီးတော့တပေးချိုးယူနီဆက်ဒီဂျနီဗာအစား International Expert တွေလာပြီးတော့ Queen's Mill လာလေးလာပါပြီးတော့တို့ရဲ့အုံတက်ချက်ကြံပေးချက်တွေလည်း Technical Assistant တွေပေးတယ်
ဒီပိုလီယိုရောဂါကိုဒီမြန်မာနိုင်ငံမှာလုံးဝကင်းစင်သွားပြီဆိုတော့2000ခုနှစ်ကတော့ကျင်းညာခဲ့တာပေါ့အခုဆရာတို့ဒီလှုပ်ရှားမှုကနေပြီးတော့ဘယ်လောက်ထိဆရာမျှော်လင့်ထားလဲခင်ဗျ
2000ခုနှစ်ကကျွန်တော်နောက်ဆုံးပိုလီယိုအရင်ပိုအိမ်မှာလည်းအဲရခိုင်နောက်ပိုင်းမှာပေါ့နော်ကြောက်တော့မှာနောက်ဆုံးတွေ့ကြတာအဲ့တော့ခုနှစ်နှစ်ကြာပြီးတော့မှအခုတခါဒီပိုးတချော့ပြန်တွေ့တာပေါ့ပိုလီယိုအရင်ပိုရှိမရှိဘူးဒီစနစ်တရံတွေရှာတဲ့အခါမှာနောက်ထပ်3နှစ်မတွေ့မှအဲ့တော့မှတခါပိုလီယိုကင်းစင်တဲ့အခြေအနေကိုပြန်ပြီးတော့ပြောလို့ရမှာပေါ့ဒီကြားထဲမှာတော့ကျွန်တော်တို့ကတနည်းနည်းနဲ့မတွေ့ရနဲ့တော့ပြောလို့မရဘူးလေ
ကျောင်းဝင်ဦးစီးဌာနရဲ့ဒုညွှန်ချုပ်ဒေါက်တာကျော်ညွတ်စိန်ပြောတာပါဒီစီမံချက်နဲ့ပတ်သက်လို့ UNICEF WHO ရဲ့ကိန်းဂဏန်းမှာတော့ဒီမြန်မာနိုင်ငံမှာဒီနှစ်2009ခုနှစ်အတွင်းပိုလီယိုရောဂါကူးစက်ခံရတဲ့သူ71ဦးရှိတယ်လို့ဖော်ပြပြီးတော့နောက်ဆုံးတွေ့ရှိမှုကတော့မေလ28ရက်ဖြစ်တယ်လို့ဖော်ပြပါရယ်။ဒါကြောင့်မလို့ကိန်းဂဏန်းရဆိုတော့ကမ္ဘာပေါ်မှာ9နိုင်ငံမြောက်ပိုလီယိုရောဂါပိုးအများဆုံးတွေ့တဲ့နိုင်ငံဟာမြန်မာလို့ဆိုရမှာပါ။အ အိန္ဒိယနိုင်ငံမှာတော့ခုနှစ်အတွင်းလူပေါင်း392ဦးမှတွေ့ရပြီးတော့ဒါဟာအများဆုံးဆင်းဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့စက်တင်ဘာလအထိအိန္ဒိယမှာပိုလီယိုရောဂါပိုကူးစက်မှုတွေတွေ့နေရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီကမ္ဘာလုံးတိုင်းတာအရဆိုရင်တော့ပိုလီယိုရောဂါတိုက်ဖျက်ရေးအစီအစဉ်တွေဟာတိုးတက်မှုတွေရှိနေတယ်လို့ဆိုရမှာပါ။ပိုလီယိုရောဂါတိုက်ဖျက်ရေးရမငွေကြီးလိုအပ်မှုတွေအတွက်ချမ်းသာတဲ့ G8 နိုင်ငံကအလှူရှင်တွေကိုဖိတ်ခေါ်နိုင်ဖို့ Bruce Orwell ကမျှော်လင့်ထားပါတယ်။
Usually the G8 funds about 50% of the program, and there are about only a quarter of the program's funding so far in the current
two years. ဘုံမှန်ဖြစ်တော့ G8 နိုင်ငံတွေကဒီအဆီဇင်အတွက်ခမန်းချီတဝက်နီးပါးကိုထောက်ပံ့ကူညီပါတယ်။ဒါပေမဲ့အခုနှစ်နှစ်ကာလမှာတော့သူတို့ထောက်ပံ့ငွေကအဆီဇင်ရမုံငွေရဲ့၄ဘုံတဘုံပဲရှိပါတယ်။ကလင်းငယ်တွေကိုပိုလီယိုကာကွယ်ဆေးတွေတိုက်ကျွေးနိုင်ဖို့ရာဒါဟာအရေးပါတဲ့အပြောင်းအလဲတစ်ရပ်ဖြစ်တယ်လို့သူကပြောတာပါ။ဘာပဲပြောပါဒီပိုလီယိုအမြင့်ဖြတ်ရေးလှုပ်ရှားမှုကတော့အခုထက်ထိလုံနိုင်စေပါလုံနေစေပါအခုနှစ်ပေါင်း20အတွင်းမှာအမေရိကန်ဒေါ်လာ8တန်း3ဆွဲရာကြောင့်မလို့ခရီးတွေရဲ့အသက်ကိုကယ်ဖို့ယောဂပြန့်နှံ့မှုချိန်ချောက်တာတွေကိုဖြေရှင်းဖို့ကျန်းမာရေးစောက်ရှောက်မှုစနစ်တွေတိုးတက်မှုဖြစ်စေခဲ့တယ်လို့ Bruce Orwell ကပြောဆိုခဲ့ပါတယ်ခင်ဗျာ